ပြီးခဲ့တဲ့လပိုင်းတွင်တွင်တရုတ်နိုင်ငံကထိုင်ဝမ်ကျွန်းအနီးကြီးမားတဲ့စစ်အင်အားပြထိန်းချုပ်မှုတွေလုပ်ခဲ့တဲ့အတွက်ထိုင်ဝမ်ကျွန်းသားတွေစိုးရိမ်မှုရှိခဲ့ကြပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံဟာစီရီနီအစားထိုင်ဝမ်ကိုစီးပွားရေးလမ်းကြောင်းဖြတ်တောက်ပေးဆိုတဲ့နည်းနဲ့အင်အားချိနဲ့အောင်လုံနိုင်ခြေတွေများတယ်လို့ထိုင်ဝမ်မှာခြေချနေတိုင်းတဲ့တရုတ်နယ်ပါမြန်မာတချို့ကသုံးသပ်တာလည်းရှိပါတယ်။ဒါပေမဲ့လည်းတရုတ်ကတကယ်တိုက်ခိုက်လာခဲ့လို့ရှိရင်စီရီနီနဲ့ပြန်တုံ့ပြန်ဖို့ထိုင်ဝမ်မှာလည်းအစီအစဉ်ရှိတဲ့ကြောင်းသူတို့ကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကဆက်ပြီးပြောပြမှာပါ
။လွန်ခဲ့တဲ့နှစ်ပေါင်း30ဝန်းကျင်ကတည်းကလိုအပ်လာရင်ထိုင်ဝမ်ကိုစီရီနီနဲ့ဝင်သိမ်းမယ်လို့ချင်းချောက်လာခဲ့တဲ့တရုတ်အစိုးရဟာပြီးခဲ့တဲ့ဩဂုတ်လတည်းအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီ ပယ်လိုစီထိုင်ဝမ်ကိုတွားရောက်လဲပတ်ခဲ့ပြီးနောက်တရုတ်ရဲ့လေတပ်နဲ့ရေတပ်တွေကထိုင်ဝမ်ရေလက်ကြားမှာကြီးမားတဲ့စစ်အင်အားပြချင်းချောက်မှုတွေလုပ်ခဲ့တဲ့အတွက်နိုင်ငံတကာကရောထိုင်ဝမ်နိုင်ငံသားတွေကပါတုံ့လုပ်ခဲ့ကြတာပါစစ်မှုမထမ်းမနေရဥပဒေသတ်မှတ်ချက်ရှိတဲ့ထိုင်ဝမ်မှာစစ်သားဖြစ်လာခဲ့မယ်ဆိုတဲ့အတွေးနဲ့ထိုင်ဝမ်စစ်တပ်ကအစမ်းလေ့ကျင့်မှုတွေရှိကြောင်းတိုင်ပင်မြို့တော်မှာနေတဲ့ကိုကျော်ကူမောင်ကပြောပါတယ
်အမေရိကန်လွှတ်တော်ဥက္ကဋ္ဌနန်စီ ပယ်လိုစီလာတဲ့နေ့ကနေစပြီးတော့တရုတ်ကထိုင်ဝမ်ပတ်ပတ်လည်ရေမျက်နှာပြင်6နေရာမှာစီရီလေးချင်းမှုတွေလုပ်တယ်ချင်းချောက်တဲ့သဘောပေါ့နော်ထိုင်ဝမ်မှာကတော့အရွယ်ရောက်ပြီးသားလူတိုင်းစိတ်မှုမထမ်းမနေရဥပဒေရှိတယ်ခင်ဗျအရေးပေါ်အော်တန်ဆွဲပြီးတော့ဒီလမ်းပေါ်မှာရှိတဲ့ကားတွေဆိုလည်းပြီးမှကက်ရက်အိမ်ထဲမှာရှိတဲ့လူတွေဆိုလည်းအိမ်ပြန်မထွက်ရဒီလိုမျိုးစီးမင်းစီးရအနေနဲ့ဒီလိုမျိုးလေးချင်းမှုတွေလုပ်ခဲ့တယ်ပေါ့နော်ဒီတကယ်လို့စစ်သားဖြစ်လာတဲ့ဆိုဘယ်လိုမျိုးဒီကြံမယ်ဘယ်လိုမျိုးရှောင်ရှားမယ်ဆိုတဲ့ပုံစံအစမ်းလေးခြင်းတဲ့သဘောပေါ့လေ
တရုတ်ပြည်မကြီးကတိုင်ဝမ်ကိုတကယ်ပဲစီးရဲရဝင်တိုက်မှာလားဆိုတာကိုတော့အခုချိန်ထိတန်တရားဝင်နေသူကတိုင်ဝမ်နိုင်ငံသားအဖြစ်ခံယူလာတဲ့ကိုထွန်းစော်ခင်ဖြစ်ပါတယ
်ဒီတရုတ်ပြည်မကဒုံးကျင်နဲ့လမ်းပြစ်ပြီးစစ်တပ်လာရင်ဘယ်လိုနေရာမှာဘုံကိုချင်းနေရှိမယ်ဘယ်လိုနေရာမှာသွားပြီးတော့ရှောင်ရမလဲဒါတွေကတော့သူတို့ကတော့ပြောပြပေးတယ်ဒါပေမဲ့အထူးတည်းလေးချင်းပေးတာမျိုးတော့မရှိဘူးပေါ့နော်ဒါကြောင့်ပြောရမယ်ဆိုရင်တော့တကယ်တမ်းဖြစ်လာပြီဆိုရင်လည်းလေ့ကျင့်ထားတာမရှိတဲ့ကြောင်တကယ်တော့လေစိတ်ပူစရာတခုပေါ့ဒါပေမဲ့လည်းအများသူငါကြတော့လေဒီဥစ္စာတွေကိုလစ်လူရှုထားလို့ရှိတယ်ဘာလို့ဆိုတော့တစ်ဖက်ကအမြင်နဲ့ဒီလိုမျိုးပဲချင်းချောင်းနေတာအပြောနဲ့နေပြီးပြီးသွားတာဖြစ်တဲ့ကြောင်ဒီပြည်သူတွေမစိတ်ထဲမှာတော့ဒီကြောက်ရွံ့ဆိုးရွင်ပူပန်ကြောက်ရွံ့မှုတော့မရှိပါဘူ
းဩဂုတ်လတဲ့တရုတ်ရဲ့စစ်အင်အားပြချင်းချောင်းမှုကျုံလာပြီးတဲ့နောက်တိုင်ဝမ်စာသင်ကျောင်းတချို့မှာကလေးတွေဗန်နီးယားမှာဘုံကိုရမယ်သွေးထွက်တန်ယူဖြစ်လာရင်ဘယ်လိုပြုစုရမယ်ဆိုတဲ့ရှေးဦးသူနာပြုနည်းတွေကိုသက်ဆိုင်သူတွေကလက်တွေ့ပြသကြတဲ့ဗီဒီယိုဖိုင်တွေထွက်ပေါ်လာပါတယ်။အကယ်၍တရုတ်ပြည်မကြီးကသာစီရီးယားဝင်တိုက်လာမယ်ဆိုရင်တိုင်ဝမ်အနေနဲ့လဲစီရီးယားကာကွယ်သွားဖို့တိုင်ဝမ်အစိုးရကပြည်သူတွေကိုအသိပေးထားပြီးဖြစ်ကြောင်းတိုင်ဝမ်အနောက်ဘက်ကျန်ကန်ယူတန်းတိုင်ချောင်းမြို့မှာနေတဲ့မတ်ပွင့်တက်မိုးကပြောပါတယ်
ထိုင်ဝမ်အစိုးရကသူတို့အနိုင်ကျင့်လာရင်တော့တော့မခံဘူး။အရာတွေဒီနဲ့ခုခံသွားမယ်လို့အဲ့လိုမျိုးတော့ပြောတာအင်တာနက်တွေမှာအတွေ့ရပါတယ်။ဒီကျွန်းမကြီးရဲ့ဘေးကကျွန်းလေးတွေမှာတော့အဲ့လိုမျိုးရှိတယ်ပေါ့ကောက်ွယ်ထားတာရေတက်တွေနောက်ပြီးတော့အထူးကွန်မန်ဒိုတက်တွေပါတယ်ကတော့အရင်ကတည်းကရှိတာပါထိုင်ဝမ်လူမျိုးတွေကရောသူတို့လိုအပ်လာလို့ရှင်တိုင်းပြည်အတွက်ပေါ့နော်ဝင်တိုက်ဖို့အဆင်သင့်မယ်လို့ပြောကြပါတယ
်ဒါပေမဲ့လည်းတရုတ်အစိုးရကလိုအပ်လို့ဖီအားပေးမယ်ဆိုရင်တော့တိုင်ဝမ်ကိုစီးရင်းနှိမ့်ထက်စာရင်စီးပွားရေးလမ်းကြောင်းပိတ်ဆို့ဖြတ်တောက်တဲ့နီးမျိုးကိုပို့သုံးလာနိုင်ကြောင်းကိုထွန်းစော်ခင်ကသုံးသပ်ပါတယ
်တကယ်တော့နှစ်30ကာလအတွင်းမှာဒီလိုမျိုးချင်းချောက်မှုကတောက်လျှောက်ဖြစ်နေတာဖြစ်ကြောင်းအများသူငါရဲ့စိတ်ထဲမှာဘလို့ဖြစ်နေလဲဆိုတော့ဒါကချင်းချောက်မှုတက်တက်ပဲသူတို့အလုံးစုံလုံနိုင်ရင်ဒီထိုင်ဝမ်ကျွန်းပေါ်ကိုစီးပွားရေးပိတ်ဆို့မှုတွေလုပ်မယ်ဥပမာတော့သူတို့ပြည်မကြီးခီးတွားတွေကိုထိုင်ဝမ်ကိုမလာခိုင်းခြင်းအပြင်ထိုင်ဝမ်ရဲ့ဒီခီးတွားလုပ်ငန်းတွေရပ်တန့်လို့နေပါဖြစ်သွားအောင်သူတို့လုပ်ခဲ့ပူတယ်လေဥပမာထိုင်ဝမ်ကထွက်ကုန်နေဒီသူတို့ပြည်ကိုပေးမသွင်းတာတို့စတဲ့ဖြစ်ပေါ့နော်ဒီလိုမျိုးနီးမျိုးစုံနဲ့စီးပွားရေးပိတ်ဆို့မှုကတော့သူတို့ကလုံမြဲလုပ်လို့ရှိတယ်ပေါ့နော်ဒါကတော့အဓိကတစ်ချက်ပေါ့တကယ်တမ်းစစ်ဝင်တိုင်းမလားမတိုက်ဘူးလားဆိုတော့အများဆိုတော့မဖြစ်ဘူးပဲယုံကြည်ကြတယ်ပေါ့နော်ထို့တော့ညာလည်းပဲမိုင်ယူရဲဆန်နဲ့ဒီအုပ်ချုပ်သူတွေရှိတယ်ဆိုရင်တော့ဖြစ်ကောင်းဖြစ်သွားနိုင်တယ်ဒါကလေတီယိုပီသူတမန်တော်နိုင်ငံရဲ့ပေါ့နော်ဒီမစ္စတာရှီဂျင်ဖင်ကကြတော့အရှိကဒီဟူဂျင်ထောက်လို့စတဲ့ဖြစ်ပေါ့နော်ခေါင်းဆောင်နေတဲ့စာရင်ပေါ့နော်သူကပို့ပြီးတော့ပြစ်သားတယ်သူလုံမယ်ဆိုရင်တော့သူကလုံကိုလုံမယ်ဆိုတဲ့စိတ်ကိုဆုံးဖြတ်ထားတော့တွေ့ရတယ
်အမေရိကန်အခြေစိုက် Carnegie Endowment for Peace နိုင်ငံတကာမူဝါဒလိလာရေးအဖွဲ့ကတော့တရုတ်ကလာမယ့်နှစ်ပိုင်းအတွင်းစီးရီးယားဝင်တိုက်နိုင်တယ်ဆိုတဲ့အစီရင်ခံစာတစ်စောင်းကိုထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံစစ်တပ်အင်အားကတော့အများရန်စစ်သည်2000ကျော်ရှိပြီးအရန်စစ်သည်5000ကျော်ရှိက2022ခုနှစ်အတွက်စစ်အသုံးစရိတ်ဘတ်ဂျက်အမေရိကန်ဒေါ်လာဘီလီယံ230နီးပါးရှိတယ်လို့ဆိုပါတယ်။ထိုင်ဝမ်စစ်အင်အားကတော့အများရန်စစ်သည် 13,000 ကျော်ရှိပြီးအရန်စစ်သည်12,000နီးပါးရှိတယ်လို့သုတေသနစာတမ်းတွေမှာဖော်ပြပါတယ်ခင်ဗျာ။